အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအနောက်ဆုံးအခြေအနေတွေကိုသိရဖို့အတွက်ရခိုင်ပြည်နယ်ကိုရောက်ရှိနေကြတဲ့မြန်မာပြည်တွင်းသတင်းမီဒီယာသမားတွေဟာဒီကနေ့ဇန်နဝါရီလ၈ရက်တနင်္လာနေ့မှာတော့မောင်တော်ဒေသအတွင်းအခြေအနေတွေကိုလစ်လာသတင်းယူကြမှာဖြစ်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဒုတိယဥက္ကဋ္ဌဒေါက်တာမြို့သက်ဦးဆောင်တဲ့ပြည်တွင်းသတင်းထောက်တွေဟာမိနစ်တနင်္ဂနွေနေ့တုန်းကတော့မောင်တော်ဒေသပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလစ်လာသတင်းယူခဲ့ပြီးရသစ်တောင်မြို့နယ်အတွင်းကဒုံပိုက်ရွာကိုးတန်ကောက်ရွာနဲ့အင်းတင်ရွာတွေကိုလည်းတွားရောက်ပြီးတော့သတင်းယူခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပြင်မောင်တော်မြို့နယ်အတွင်းကကျောက်ပဒူပင်လယ်ကမ်းခြေနဲ့အလက်တန်ကျော်ပင်လယ်ကမ်းခြေတွေကိုလည်းတွားရောက်လည်လာခဲ့ကြပါတယ်။အခုခီးစဉ်ကိုလိုက်ပါသွားကြတဲ့သတင်းသမား32ဦးဟာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဖြစ်ကြတဲ့ DVB 7day ကသတင်းတောက်တွေပါဝင်တယ်လို့တခြားပြည်တွင်းသတင်းဌာနနဲ့အလွတ်တန်းသတင်းတောက်တွေလည်းပါဝင်ပါတယ်။သတင်းမီဒီယာသမားတွေဟာဒေသအတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းလည်လာခဲ့ကြပြီးစီးပွားရေးဆောင်ဒုဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့လည်းတွေ့ဆုံခဲ့တယ်လို့နေဆက်ချင်းစီယိုတွေကိုလည်းတွားရောက်လည်လာခဲ့ပါတယ်ရှင်။